Welcome to the Voice of America in Burmese.
တော်တာရှင်များရွှေလန်းချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါစီခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာ23ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.40-50.51 အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ကတော့ငင်းကြရေးပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုငင်းချမ်းရင်းနဲ့အတူပြောပြပေးမှာပါ Ranger လုံးကျုံစိတ်ချစွာနေရပြန်နိုင်ရေးအတွက် Bangladesh ဝန်ကြီးချုပ် Sheikh Hasina ကကုလသမဂ္ဂမှာတောင်းဆိုလိုက်ပါတယ်ကနေဒါဝန်ကြီးချုပ်က Ukraine ကိုနောက်ထပ်ဒေါ်လာသန်း650စီးရေးကူညီတွေပေးမယ်လို့ကတိပြုပါတယ်ကမ္ဘာတစ်လုံးမှာလာမယ့်9နှစ်အတွင်း TB ရောဂါလုံးဝကင်းစင်စေမယ့်အစီအစဉ်ကြေညာချက်ကိုကုလသမဂ္ဂမှာသဘောတူညီသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုငင်းချမ်းရင်း
โอเคကျေးဇူးပါခင်ဗျာဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
အခုစစ်ကောင်စီတဲမှာယုံွားတဲ့သူသိမ့်မရှိဘူးလို့ထင်တယ်ဒါကြောင့်ဟိုဒီကိုချင်းဘိုင်းအရာပေါ့ငွေကြေးဘိုင်းအရာနည်းနည်းစုံတရာအပြင်စိတ်ချရတဲ့ဟိုလူတယောက်ကိုအစာထိုးခံအပ်ဖို့ကြိုးစားတယ်လို့ထင်ပါတယ
်အနာသိန်းစစ်ကောင်ဆောင်ရဲ့အားထားရသူလို့ယူဆခံထားတဲ့စစ်ကောင်စီထိတ်ပန်းတွေကစစ်ပိုင်းကဏ္ဍတွေမှာဥဆောင်နေတဲ့ဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းယာရုဖေရှားခံခဲ့ရတာလေနောက်ဆက်တွဲကရဲ့သုံးသက်ချက်တွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။တခါစစ်တပ်ရဲ့စစ်စီရေးတွေကြောင့်နေရဆွတ်ခွာခဲ့ရတဲ့ Ranger တွေဟာ Bangladesh ဒုက္ခသည်ခန်းတွေမှာလည်းမြန်မာပြည်ကတည်းကပိုးဆိုးတဲ့အခြေအနေတွေနဲ့ကြုံတွေ့နေရတယ်လို့သုတေသနတဆောင်းကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီအကြောင်းအပါဝင်မြန်မာအရေးသတင်းပေးပို့ချက်တွေစောင့်မားနေတဲ့အတူနောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့မြို့သမီးကဏ္ဍသိပ်ပန်းတဲ့ဤပညာသုတတ်ဆုံးတဲ့ American တခွင်အစီအစဉ်တွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ဘူရောစနေမနက်ခင်းထိတ်တန့်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့တူကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ Ranger ဒုက္ခသည်တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်နိုင်အောင်အတွက်လှုပ်ဆောင်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကတောက်ကြနေကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုလိုက်ပါတယ်
။မြန်မာထိကေဘာဂျောပူဘောဘတ်စတူချီတိုရိုဟင်ဂါဂျာနိုဂိုစတီ
Ranger တွေမြန်မာနိုင်ငံကနေထွက်ပြေးလာတာအခုဆို6နှစ်ရှိနေပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်ကယာယီခိုလုံခွင့်ပေးထားတာဖြစ်ကြောင်းနဲ့သူတွေဟာနေရရင်ကိုပြန်ပြီးအေးအေးချမ်းချမ်းနေလို့တဲ့ဆန္ဒရှိနေကြတဲ့အတွက်ဒီဒုက္ခတွေအိမ်ပြန်နှံ့အောင်လုပ်ပေးရမယ်လို့ဖြစ်ကြောင်းပြောသွားတာပါဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတွေနဲ့အင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေအတွက်လူသားစာနာမှုအကူအညီဖြစ်တဲ့ဒေါ်လာတန်း116တန်းထပ်ပြီးပေးမယ်လို့အမေရိကန်အစိုးရကကြေညာလိုက်ပြီးနောက်တနေ့မှာပဲဝန်ကြီးချုပ်ဟာစင်နာကအခုလိုပန်ကြားလိုက်တာပါ2019ဩဂုတ်လမှာရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ခြင်းကစပြီးအမေရိကန်ကပြည့်ရတဲ့အကူအညီအခုဆိုဒေါ်လာတန်ပေါင်း2200ကျော်နေပြီဖြစ်ပါတယ်88ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဘေးပန်းအစည်းအဝေးဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကနေဒါဂမ်ဘီယာမလေးရှားတူရကီဘရစ်တန်နဲ့အမေရိကန်တို့ဥဆောင်ပြီးရိုဟင်ဂျာအရေးဆိုင်ရာချက်တပရင်းနဲ့အစည်းအဝေးမှာလည်းကမ္ဘာအတိုင်းဝိုင်းအထူးသဖြင့်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးစုပေါင်းလှုပ်ဆောင်မှုကိုနှစ်ဆတိုးဆောင်ရဖို့ဝန်ကြီးချုပ်ကတိုက်တွန်းခဲ့တာလည်းဖြစ်ပါတယ
်မြမအချက်တဲကိုဖြည့်ရှင်းရမှာတီးကြားခွဲထုတ်လို့မရတဲ့ကိစ္စရပ်တစ်ခုဖြစ်တွဲပါနေတဲ့ Ranger ပြဿနာကိုလည်းနိုင်ငံကြီးကဖြေရှာဖို့အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီး Retno Masudi ကတောင်းဆိုလိုက်ပါတယ် Ranger ပြဿနာကိုဖြေရှင်းတာမြန်မာနိုင်ငံရဲ့အချက်တဲကိုဖြေရှင်းတဲ့အစိတ်ပိုင်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးရဲ့ YouTube Channel မှာထုတ်လွှင့်ခဲ့တဲ့ Online သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ American နိုင်ငံ New York မြို့မှာကျင်းပတဲ့88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးပန်းဆွေးနွေးပွဲအဖြစ် Ranger ရေးကိုစတာဘရင်းကဆွေးနွေးခဲ့ရမှာလဲRanger ဒုက္ခသည်တွေရဲ့အနာဂတ်ဟာမရေရာသေးတဲ့အနေအထားဖြစ်နေကြောင်းမဆူတီကအလေးပေးပြောခဲ့ပါတယ်။ Ranger တွေမြမလူအဖွဲ့အစည်းနဲ့ပြန်လည်တင်းမြတ်ပေါင်းစည်းနိုင်ရေးကအားလုံးပါဝင်နိုင်တဲ့မြမနိုင်ငံရေးအချက်အလက်ဖြစ်ရှင်းနိုင်ရေးအာဆီယံဘုံသဘောတူညီချက်ရဲ့အမျိုးသားအဆင့်ဆွေးနွေးမှုအစီအစဉ်အစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ရမယ်လို့ဝန်ကြီးကပြောပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံက Ranger ဒုက္ခသည်တွေနေရပြန်ပို့ရေးမှာလဲဆန္ဒအလျောက်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရေးကိုလှုံ့ဆော်ရမယ်လို့ဝန်ကြီးကပြောပါတယ်။အာဆီယံနေနဲ့ဆက်ပြီးဆက်လက်ထောက်ပံ့မှုတွေလုပ်သွားမယ်လို့ပြောပြီးအာဆီယံက Ranger အရေးကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်ဘူးလို့ဆိုပါတယ်လူသားချင်းစာနာမှုထောက်ထားစရာအကူအညီတွေရရှိရေးအရေးကြီးကြောင်းနဲ့လက်ရှိမှာ Ranger တန်းကျော်လောက်နေရာဆွတ်ခွာပြီးဒုက္ခသည်တွေဖြစ်နေကြတယ်လို့တခါရခိုင်ဒေသမှာနေထိုင်သူတွေကလည်းခက်ခဲတဲ့အခြေအနေရင်ဆိုင်နေရကြောင်းပြောပါတယ်သူတို့အားလုံးဟာမောင်ခိုရာဇဝတ်ဂိုင်းကြီးတွေရဲ့တားကောင်တွေဖြစ်ပြတ်မှတ်ထားခံနေရတယ်လို့လည်းဝန်ကြီးမဆုတွေကထောက်ပြသွားပါတယ်
ကနေဒါလွှတ်တော်မှာတောက်ချာနေကယူကရိန်းသမ္မတ ဗလိုဒီမီယိုဇလန်စကီတက်ရောက်မင်းကွန်းပြောကြားခဲ့ပြီးတဲ့နောက်မှာကနေဒါကယူကရိန်းအတွက်နောက်ထပ်စီးအကူအညီဖြစ်တဲ့3နှစ်အတွင်းဒေါ်လာတန်း650ပေးရမယ်လို့ကနေဒါဝန်ကြီးဂျက်စတင်ထရူဒိုကကြေပြုလိုက်ပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားပေါ်မှာဒဏ်ခတ်ရေးယူမှုတွေတိုးမြှင့်ချမယ်လို့လည်းပြောပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုဟာယူကရိန်းသမ္မတဇလန်စကီနဲ့လက်လက်တဲ့ကုန်သွယ်မှုသဘောတူစာချုပ်ပါထုတ်ဆိုခဲ့တာဖြစ်ပါတယ်။အော်တိုဝါမှာပြုတ်လုတဲ့ခေါင်းဆောင်လူရဲ့ပူတဲ့သတင်းစာရှင်းလင်းပွဲမှာတော့ကနေဒါဝန်ကြီးချုပ်ကဒီမိုကရေစီကိုခုခံကာကွယ်ရမှာစီစီလုံးလုံးရည်တည်မှာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်မှုတွေရှုံချကြောင်းပြောပါတယ်။ယူကရိန်းအတွက်ကနေဒါကပေးတဲ့အထောက်ပံ့ငွေရဲ့ဆေးပက်သုံးကြီးကကားအပောင်ဝင်ကြီးကားယင်းအစီး90နဲ့တင့်ကားပြပြန်ထင်းထင်းလေးကျင်ဆိုင်ရမှာတုံးမယ်လို့ပြောပါတယ်။ကနေဒါအစိုးရကရုရှားပေါ်ဒဏ်ခတ်အရေးယူရခြင်းမှာနောက်ထပ်ရုရှားအယောက်60ကျော်ထည့်သွင်းလိုက်ကြောင်းလည်းကြေညာပါတယ်။ဒါ့အပြင်ကနေဒါနဲ့ယူကရိန်းတို့ကရုရှားဗဟိုဘဏ်ပါဝင်ရုရှားပိုင်ဆိုင်မှုတွေထိန်းချုပ်ရေးအတွက် G7 မိတ်ဆွေတွေနဲ့ဆွေးနွေးမယ်လို့ပြောပါတယ်။ဒါကယူကရိန်းကိုရုရှားကျူးကျော်တဲ့2022 February ဆပြီးယူကရိန်းသမ္မတပထမဆုံးကနေဒါကိုလာရောက်တာဖြစ်ပါတယ်
။2022ခုနှစ်တုန်းကအီရန်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲဖြိုခွင်းမှုတွေအတွင်းမျက်လုံးတရားရရှိခဲ့ကြသူတွေရဲ့ကိန်းဂဏန်းအရေးအတွက်ပေါ်သူတင်နာပြုလေ့လာခဲ့တဲ့ရလဒ်တွေကိုအီရန်လူအခွင့်ရေးဖွဲ့ကတောက်ကြံနေကထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေအတွင်းတေဆုံထိခိုက်မှုစီးရင်တွေကိုမျိုးလုံးတန်ရသူစီးနဲ့တိုက်ဆိုင်စစ်ဆေးခဲ့ကြပြီးဒါဟာအီရန်အာဏာပိုင်တွေကမျိုးသမီးတွေရဲ့မျက်နှာနဲ့မျိုးလုံးတွေကိုစနစ်တကျနဲ့ရွေချက်ရှိရှိဥတီပစ်ခတ်တိုက်ခတ်ခဲ့ကြောင်းကောက်ချက်ဆွဲကြပါတယ်ဖြိုခွဲမှုတွေအတွင်းတေဆုံမှု900ခန့်နှုန်းလောက်ကမျိုးသမီးတွေဖြစ်ကြပြီးမျိုးလုံးတန်ရသူတွေရဲ့28ရာခိုင်နှုန်းကမျိုးသမီးတွေဖြစ်တယ်ဆိုပါတယ်အနောက်အဆဘဂျန်ပြည်နယ်ကဒီလိုဒေသတွေမှာဆိုရင်တေဆုံတဲ့ဆန္ဒပြသူတွေရဲ့15ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပြီးမျိုးလုံးတန်ရရကျရသူတွေကတော့56ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်။အစ္စလာမ်သမ္မတနိုင်ငံခေါင်းဆောင်အလီခါမေနီနဲ့ဒီရာဇဝတ်မှုကိုကျူးလွန်သူအားလုံးဟာတာဝန်ခံရမှာဖြစ်ကြောင်းလည်းအီရန်လူအခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာလိုက်ပါတယ်ခင်ဗျာ
။ Bio American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Bio American တန်ကမနေ့ရင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတလော TV အဆုံလာယောဂါဖြစ်ပွားမှုကလာမယ့်9နှစ်အတွင်းလုံးဝခင်းစင်စင်မဲ့အစီအစဉ်ကိုရေးဆွဲထားတဲ့ကြေညာချက်ကိုကုလသမဂ္ဂကတောက်ကြနေမှာတည်ပြုလိုက်ပါပြီ။နယူးယောက်ကုလသမဂ္ဂထရီနီလာဂန်အဆင့်မြင့်အရာရှိဆွေဆွေးနွေးပွဲအတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကရေးဆွဲထားတဲ့အစီအစဉ်ကိုတည်ပြုခဲ့တာပါ။ဒါဟာကမ္ဘာလူ့ရာဂန်နှုန်း90အတွက် TV ယောဂါကာကွယ်ဝန်ဆောင်မှုပေးဖို့ရည်မှန်းပြီးတော့ TV ယောဂါရှိမရှိကနဦးဆန်းစစ်မှုတွေအ мян ဆန်းတက်မှုလောက်တာနဲ့2029မှာ TV ယောဂါကာကွယ်ရှိအနည်းဆုံးတစ်မျိုးအတွက် license ထုတ်ပေးဖို့ပါပါတယ်။2018မှာကျင်းပတဲ့အစည်းအဝေးမှာ TV အတွက်ချမှတ်တဲ့ပန်းတိုင်တက်မှတ်ချက်အများပြားဟာ COVID ကာယောဂါဖြစ်ပွားမှုကြောင့်ပြည့်မြောင်မဆောင်ရွက်နိုင်ဘူးလို့ WHO ကြီးကဲ Tedros Ghebreyesus ကပြောပါတယ်။ TV ယောဂါတစ်နှစ်ကိုလူပေါင်း10သန်းလောက်ကိုကူးနေတာဖြစ်ပြီးတည်ဆုံးသူကတသန်းကျော်ရှိနေတဲ့အတွက်ဒီယောဂါလူအသေးပြောက်အများဆုံးဖြစ်ရှိနေသေးပဲလို့ပြောပါတယ်။ဒါပြင် TV ယောဂါရှင်ဆေးမတိုးတဲ့သူ9သိန်းကျော်ရှိလာတယ်လို့ပြောပါတယ်။
တရုတ်နိုင်ငံရဲ့ရဲဝင်းတစ်ခုလမ်းကြောင်းတစ်ခု BRI စီမံကိန်းစတင်ခဲ့တာဆယ်နှစ်ပြည့်ချိန်အသစ်ထွက်လာတဲ့အချက်လက်တွေအရတရုတ်ရဲ့အာဖရိကတိုက်ကိုချင်းငွေတန်ဖိုးဟာဆယ်စုနှစ်တစ်ခုအတွင်းမှာအနိုင်ဆုံးအဆင့်ကိုကျဆင်းသွားပါတယ်။ကတ်ယောဂါပြည်တွင်းစီးပွားရေးမပြေလည်မှုတွေမူဝါဒအပြောင်းလဲနဲ့အာဖရိကကျွေးမိဆိုင်ရာစိုးရိမ်ပူပန်ချက်တွေကြောင့်2021နဲ့2022ချင်းငွေပမာဏနေဟာပထမဆုံးအချိန်အနည်းနဲ့ဒေါ်လာ1ဘီလီယံအောက်ကိုကျဆင်းသွားကြောင်း Boston Tech သို့ Global China Initiative ကထုတ်တဲ့သူတေသနထုတ်ပြန်ချက်ကဆိုပါတယ်2000ခုနှစ်ကနေ2022ခုနှစ်အတွင်းတရုတ်ငွေချေးသူတွေဟာ BRI စီမံကိန်းမိတ်ဖက်နိုင်ငံတွေတည်းကတစ်ခုဖြစ်တဲ့အာဖရိကကို American Dollar 180 billion လောက်ထုတ်ချေးခဲ့ကြောင်းသူတေသနရက်လက်ကဆိုပါတယ်ဒါပေမဲ့2016ခုနှစ်မှာတနည်းထက်ဒေါ်လာ28 billion ကျော်နဲ့အထွတ်ထိပ်ငွေထုတ်ချေးခဲ့ပြီးနောက်မှာအာဖရိကချင်းငွေဟာပြီးခဲ့တဲ့နှစ်အတွင်းမှာတိတိတသားကျဆင်းသွားကြောင်းကိန်းဂဏန်းတွေကညွှန်ပြနေတယ်ဆိုပါတယ်
လေရုံညဉ့်မှုပိုးပြီးဖြစ်နိုင်စေတဲ့ဆိုရက်ဆွေမှုတွေရှိနေတဲ့ဂျားကပဲအင်ဒိုနီးရှားနိုင်ငံမှာချောင်မီသွေး3ရက်စစ်ဓာတ်ထုတ်ဆက်ုံကြီးတစ်ခုကိုအပြည့်ဝပြန်ပြီးလက်ပတ်နေပြီလို့ဆက်ုံတာဝန်ရှိသူတွေကတောက်ကြနေမှာ AFP သတင်းကိုပြောပါတယ်ဂျကာတာမှာရှိတဲ့ဒီဆက်ုံကထွက်တဲ့မိခိုးပမာဏရှော့ချဖို့အတွက်အမိန့်ထုတ်ထားတာဖြစ်ပါတယ်အမေရိကန်တရုတ်ဂျပန်ဆက်တဲ့ခေါင်းဆောင်တွေအာဆီယံအဖွဲ့ဝင်ခေါင်းဆောင်တွေပါတက်ရောက်တဲ့အင်ဒိုနီးရှားဂျကာတာကစက်တင်ဘာလဆန်းပိုင်းထိပ်တီးညီလာခံတွေရှိနေတဲ့အတွက် စူရာလာယာလို့လူသိများတဲ့ဂျောင်မီသွေးသုံးဒါဘီဆန်ကိုဩဂုတ်လ29ရက်မှာစပြီးတော့ခေတ္တရက်ဆိုင်ထားတာပါ။ဒါမဲ့အခုတော့ပြန်ပြီးလက်ပတ်တဲ့သဘောဖြစ်ပါတယ်။အာဆီယံကြီးလာကန်မတိုင်ခင်အင်ဒိုနီးရှားမှာလူတန်းတဲ့ချီမီဂိုငွေတွေကြောင့်အသက်ရှူကျက်ခဲ့ရတာပါ။လေတို့အရေးသွေးဆိုးရတဲ့လူရေ17တန်းကျော်နေထိုင်ရာဂျကာတာမြို့ဟာလေတန့်ရှင်းမှုရှိဖို့အတွက်နှစ်ပေါင်းတော်ကြာကြိုးပမ်းနေရတာလည်းဖြစ်ပါတယ်။ကမ္ဘာလေတို့ညဉ့်ညမ်းမှုအများဆုံးမျိုးကြီးတွေဆင်းမှလည်းနှစ်ဆင်ထိတ်ဆုံးရှိနေတာပါ။ပြစ်စစ်ဒဏ်အမီဂဝတ်3000လေးကပုံမှန်ထုတ်တဲ့ဒီဆက်ရုံကိုဩဂုတ်29ရက်နေ့မှာမီဂဝတ် 1600 ထိရှော့ချတာဖြစ်ပြီးအောက်တိုဘာ5ရက်မှာအပြည့်အဝပြန်လည်ပတ်ဖို့မျှော်လင့်ထားပါတယ်
။ American ship ရဲ့ကန်ယူတန်းကိုရွေရှားလာတဲ့မုန်တိုင်းဟာ나이နဲ့ငယ်တွင်မှာပုံမှန်အားကောင်းလာနေပြီးကုန်းတွင်းပိုင်းကိုရွေရှားလာချိန်မှာအပူပိုင်းမုန်တိုင်း Ophelia ဖြစ်ပြောင်းလဲနိုင်ခြေရှိတယ်လို့ American Hurricane Center ကစီရင်ခန့်မှန်းတယ်။မုန်တိုင်းဟာတောင် Carolina Charleston ရှိပဲ252မိုင်နဲ့မြောက် Carolina Cape Hatteras ရဲ့တောင်ဘက်မိုင်200လောက်ကိုဥတီပြီးလာနေရဆိုပါတယ်လေတိုင်နှုန်းကတော့အပူပိုင်းမုန်တိုင်းတစ်ခုရဲ့အနေဆုံးလေတိုင်နှုန်းမိုင်40ထက်ကျော်ဖို့ရှိပြီးအမြင့်ဆုံးကတော့52မိုင်ထိတိုက်နိုင်တယ်ဆိုပါတယ် Atlantic နောက်ပိုင်းပင်လယ်ကွေ့ရင်းနှီးရင်းနှီးစီးကြောင်းကိုဖြတ်သန်းပြီးမှမုန်တိုင်းဟာအားကောင်းလာတာကြောင့်မုန်တိုင်းစတင်ပြောင်းလဲနေပြီလို့သတ်မှတ်ခဲ့တာဖြစ်ပါတယ်မုန်တိုင်းဒီရေးလိုင်း3ပေးချက်တွေကိုလည်းမြောက် Carolina Dead ကနေ Virginia Chesapeake ပင်လယ်အော်ထိထုတ်ပြန်ထားပါတယ်ကယုန်ရဲ့ဘက်ကနေကုန်းတွင်းပိုင်းကိုဒီရေတိုးဝင်လာနိုင်ခြင်းရှိလို့မုန်တိုင်းသတိပေးချက်နဲ့တူအသက်အရွယ်ရှိနိုင်တဲ့ရေလွှမ်းမိုးမှုအန္တရာယ်တွေကိုလည်းထုတ်ပြန်ကြေညာထားပါတယ်များစနေမနေ့ခင်းထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်နဲ့တူတင်ပြခဲ့တာဖြစ်ပါတယ်အခုတော့ပြည်တွင်းသတင်းပေးပို့ချက်သုံးသပ်ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်တိုင်းဒေသလက်နက်ကိုင်တွေလုံခြုံရေးယူထားတဲ့ကျန်းရေးစစ်ကင်းကြည်မြို့နယ်ဖျားသုံးစုမှာ KNU ကအုတ်ချုပ်ရေးစတင်နေပြီလို့ကြေညာခဲ့တဲ့နောက်ပိုင်းအဲ့ဒီမှာတခုတည်းကြမ်းနေတဲ့မြန်မာစစ်တပ်စခန်းကစက်တင်ဘာ21ရက်ကြာသပတေးနေ့မှာမြို့လူစီကားရနေရာတွေကိုဆတ်ထွက်လာပြီးစစ်စည်းတွေလုံခြုံရေးတင်းကျပ်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကို VOA သတင်းတော်မအေးမှပြောပြပေးပါမှာ
ပြင်းပီနယ်ကြမ်းရင်စိတ်ကြီးမြို့နယ်ဖျားသုံးစုမြို့မှာ KNU ရဲ့အုတ်ချုပ်ရေးစတင်နေပြီဆိုပြီး KNU ထိပ်ပိုင်းခေါင်းဆောင်တဦးကပြောဆိုခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကမြို့လေကောင်လူစီကားရနေရာတွေမှာစစ်ကောင်စီတပ်ကစစ်ဆေးရေးဂိတ်တွေချပြီးစစ်ဆေးမှုတွေလုပ်လာတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်အခုဆိုရင်ဒီကြေညာပြီးတဲ့နောက်နေ့အစားပြီးတော့ဟိုစစ်တပ်ကအပြင်ထွက်လာတယ်စစ်တပ်ကအပြင်မထွက်တော့နှစ်လကျော်ကျော်သုံးလလောက်ရှိပြီဒီစစ်တပ်မှာမရှိဘူးအခုမှပြည်အုပ်ချုပ်ရေးကြေညာတဲ့အစားထွက်လာမှာပဲစစ်တပ်ကအပြင်ထွက်လာတဲ့ဟာမျိုးတော့တွေ့ဆုံလမ်းကွာတွေမှာသူတို့လိုက်စစ်ဆေးတယ်အခုလောလောဆယ်ကဒီညနေဒီဟာပေါ့သူတို့က check point မှာတိုင်နေပြီးတော့ဟိုအစုဖွဲ့နဲ့စုပြီးတော့ဒီ check point မှာပဲလက်ရှိချိန်ဒီရှိနေတယ်ပေါ့သူတို့တဲကိုတက်တယ်တော့ပြန
်ဖျားသုံးစုမျိုးကစစ်ကောင်စီရဲ့ဌာနဆိုင်ရာယုံနေတိုက်ခိုက်ခံရပြီးတဲ့နောက်မှာ KNU ကရင်မျိုးသားအစည်းအရုံးကအုပ်ချုပ်ရေးတရားစီရင်ရေးပညာသင်ကြားရေးစတဲ့လုပ်ငန်းတချို့စတင်နေတာဖြစ်တယ်လို့လည်းဆိုပါတယ
်ဆိုင်ကယ်ရောကားရောစစ်စီနေတာမျိုးတော့မနေ့ကနိုင်စင်ရှိမှလုပ်တယ်နောက်တော့ညလေဘီရှိမှတခါလုပ်တယ်နောက်ညနေပိုင်းကျတော့သူတို့ချက်ပွိုက်ပေါ့ခိုင်းမှာနေတဲ့ဂိတ်မှာသူတို့စုပြီးတော့နေကြတယ်ပေါ့အဲ့တော့ဖျားဆုံးဒေသမှာတော့အစိုးရဝန်ထမ်းတွေကတောင်တက်အစိုးရဝန်ထမ်းတွေမရှိသလောက်ဖြစ်နေလေအကောင်လုံးကဒီမှာရုံးနေလည်းမရှိကြတော့ဘူးလေရုံးနေကဒီဒီသာကပြည်တဲ့ကြိုတီကယ်ရီတို့ဒီတော့ကယ်ရီဝင်ရောက်တက်ကြအဲစာပါယုံတို့ပုံမှန်တယုံတို့ယုံတတော်များပေါ့ထွေးဥယုံတို့ကမရှိကြတော့ဘူးဝန်ထမ်းတွေလည်းအကုန်လုံးကဒီမှာမရှိကြတော့ဘူးလေတုံးစုတစ်ခွင်ကမြို့တစ်ခွင်လုံရေးကျော်တာဟောအီအေဦးတွေပဲလုံရေးရယူလာတာလေလက်ရှိချိန်မှာဒါမှတိုင်းနယ်နဲ့တကန်ဒီဂျီအိုက်တို့ဟိုဒီဂျီဘီတို့ကန်ကျန်ရိုးတာဒါပဲသူတို့ကဒီလုံရည်နဲ့တရားလောလောဆယ်သူတို့ပဲဟိုထောက်ဆောင်တယ်လေဟိုနောက်တော့တက်ဆိုင်ရသနတ်ဆိုင်ဝန်ထမ်းတွေမရှိတော့ဟိုလောလောဆယ်ကိစ္စတွေပေါ့အမှုကိစ္စတွေအခင်းချင်းတွေဖြစ်လို့ရှိရင်ကျန်ရိုးကပဲဟိုစစ်သားတွေတိုက်ပွဲဖြစ်ရှင်းပြနေတော့
ဖျားသုံးစုမြို့တွေကစစ်ကောင်စီရဲ့တပ်စခန်းတစ်ခုသာကျန်နေပြီမဲ့မြို့ကို KNU တပ်မ6ကဆက်လက်ထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဆိုပြီး KNU ကပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကကရင်သတင်းဌာန KIC ကိုပြီးခဲ့တဲ့ရက်ကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူ KNU တပ်မ9နယ်မြေဖပွန်ခရိုင်ထဲမှာလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေကဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အတွက်ကရင်မျိုးသားအစည်းအရုံးက
နေရာတော်များများကိုထိန်းချုပ်ထားနိုင်တယ်လို့လည်းကေအန်ယူတပ်မဟာငါဘက်ကလည်းပြောဆိုထားပါတယ်ရှင်မအေးမှာသတင်းပေးဖို့ကြတာပါအခုတခါစစ်ကောင်စီစီးပွားရေးဦးဆောင်သူအပြောင်းလဲပေါ်တုံသက်ချက်ကိုဆက်ကြည့်အောင်ပါမြန်မာစစ်ကောင်ဆောင်ဟာသူအဓိကအားထားရတဲ့ထုပ်ဖို့ချုပ်ကြီးမုံမြင့်ထွန်းကိုစီးပွားရေးဦးဆောင်နေရာကနေဖယ်ပြီးတော့အရင်အနာရှင်ဟောင်းဦးတန်းရွှေအားထားခဲ့တဲ့ဗိုလ်ချုပ်ကြီးမြ ငွေလဲမှုနဲ့ကုန်စည်စည်းစိမ်မှုဆိုင်ရာအခြေကဲတာဝန်တွေအတွက်အခုလိုအစားထိုးခန့်မှုတွေကြောင့်ဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါလဲဆက်သွယ်မေးမြန်းထားတဲ့ဦးဝင်းမင်းကဆက်ပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုမြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်နိုင်ငံခြားငွေကြီးကြပ်မှုကော်မတီနဲ့ကုန်သွယ်မှုကုန်စည်စည်းစိမ်မှုမှန်ကန်မြန်ဆိုင်ရေးကော်မတီဥက္ကဋ္ဌနေရာတွေကနေဖယ်ရှားလိုက်တာရဲ့ထူးခြားမှုကိုအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေက
ထူးခြားမှုရှိတာလို့လည်းပြောလို့ရတယ်မထူးခြားဘူးလည်းပြောလို့ရတယ်ဘာလို့ထူးခြားမှုရှိတယ်လဲဆိုတော့ဒီအရေးကြီးတဲ့နေရာကိုလူစားထုတ်လိုက်တယ်ဆိုတော့ဒါကတော့ထူးခြားတာပေါ့နော်ဘာကြောင့်မထူးခြားလဲဆိုတော့သူတို့ကဒီလိုပဲပြဿနာတက်လာလို့တိုင်းတမှုမှားလို့ပဲဖြစ်စေအကျင့်ပြက်လို့ဖြစ်စေတယောက်ဒီလိုတက်လာရင်အဲနောက်တစ်ယောက်စားထုတ်တော့ဒါဟုတ်ဥနေဝဲခွဲရတယ်ကုဒီ
ဒေါ်လာစင်းနဲ့ကုန်စင်းတို့မြင့်တက်တာကိုထိန်းချုပ်ဖို့စစ်ဆေးခဲ့တာကနေအခုလိုရေးရတဲ့အထိထူးခြားမှုကိုလည်းမြမအရေးလေးတာသုံးသက်သူဆောင်းမရှင်ကိုစိုးဝင်းစွေက
ဒီတက်ထဲမှာမင်းအောင်လိုင်းအဆင့်ဆင့်တာဝန်ယူလာခဲ့တဲ့အချိန်မှာသူရဲ့လူယုံပေါ့ဗျာခိုင်းကောင်လို့ပေါ့မွေးလာပြီးတဲ့ခါကျတော့ဒါပေမဲ့သူတာဝန်ပေးတဲ့လူတွေကိုယ်တိုင်ကိုကအချင်းပြချာစားမှုလောက်ပြီးတဲ့ခါကျတော့ဒါတက်ထဲမှာကိုပြန်ပြီးခုံသွေးဆုပ်တဲ့ပုံစံပြန်ဖြစ်တဲ့ခါမှာဒီဟာကိုသူတို့ဟိုပြောင်းလဲဖို့ဆုံးဖြတ်လိုက်တာဆိုတဲ့သဘောတော့ရှိတယ်ပေါ့
ဒီနေရာမှာဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းလို့အနည်းကမထားခဲ့တဲ့သူလို့သုံးသက်သူတွေပြောတဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့အစားထိုးလိုက်ရတဲ့အကြောင်းရင်းကိုလည်းကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာမဟာဘွဲ့အတန်းတက်နေတဲ့မြမရေးလေ့လာသူစာရေးဆရာကိုမင်းသိက
အဓိကတော့နိုင်ငံခြားငွေဈေးကွက်ကိုသူတို့အပြည့်အဝထိန်းချုပ်ချင်တယ်အဲ့ဒါကြောင့်မို့ထိန်းချုပ်ရေးကိုအဓိကကင်တွေတဲ့လုပ်ပိုင်ခွင့်ရှိသူအတွက်ငွေရေးကြေးရရနိုင်တဲ့တွင်တွေပေါ့ပေါ်လာတယ်ပေါ့ခြားစားလို့ရတယ်လက်စားလို့ရတယ်ဒါပေမဲ့အဲ့လိုမျိုးလုပ်တဲ့အခါမှာမထီရောက်တာရှိတဲ့အခါမှာအခုစစ်ကောင်စီထဲမှာယုံဝါတဲ့သူသိမ့်မရှိဘူးလို့ထင်တယ်ဒါကြောင့်ဟိုဒီကိုချင်းဘိုင်းအရာပေါ့ငွေကြေးဘိုင်းအရာနည်းနည်းတစုံတရာအပြင်စိတ်ချရတဲ့ဟိုလူတယောက်ကိုအစာထိုးခန့်အပ်ဖို့ကြိုးစားတယ်လို့ထင်ပါတယ
်ဒီပေါ်ဥစိန်ထေကလည်း
လူယုံလို့ပြလိုက်တယ်ဒီလူကအကျင့်ပြက်တယ်လက်စားတယ်ပေါ့ဒီဟာကြက်တဲ့ဖြစ်တော့စစ်တပ်ကတော့ဟိုဥနေဝန်နဲ့စပြီးခုဒီလက်စားတော့မယ်လေပုံကျိုးတရာတော့သို့တော့အဲ့တော့လက်စားတာနဲ့ကုလက်စားတာမကြည့်ဘူးအခုကတော့သူလက်စားလိုက်တဲ့တက်တာတကယ်ကို very sensitive ဖြစ်တဲ့ဒေါ်လာပြဿနာနော်ကုန်စည်နှုန်းပြဿနာသူဒီဒီလက်ရှိစကားစားဖြစ်နော်ရက်ခတ်နိုင်တယ်သူတို့ပြုတ်ကျသွားနိုင်တယ်ပေါ့ဗျာပြောရင်တော့အဲ့ဒီအကျိုးဆုံးသိပြင်းတဲ့ခါကျတော့မသိလွန်သွားပြီကွာပြန်ထားလို့မရတော့ဘူးဆိုတာအရေးယူလိုက်တယ
်ဒါအပြင်အခုလိုဖေရှားအစားထိုးရတဲ့အဓိကအကြောင်းရင်းကိုလည်းကိုစိုးဝင်းစွေက
အဓိကတော့အဲ့ဒီစီးပွားရေးပြိုမှာကြောက်တာပေါ့ဗျာစီးပွားရေးပြိုလဲပြီးတဲ့ခါကျတော့သူ့ရဲ့ဒီစစ်အင်ပါယာဆိုရသူထူထောင်ထားတဲ့ဟာကြီးပြိုလဲသွားမှာပေါ့ဗျာဒါကြီးကိုအဓိကကြောက်တဲ့အတွက်ကြောင့်ဒါတရားခံရှာတဲ့သဘော
အဲ့ဒီတော့အခုလိုလူအပြောင်းလဲလုတာကနေရှေ့ဆက်တက်ရောက်နိုင်မှုကိုကွန်မင်းသိက
ဒီမြန်မာစစ်တပ်ခေါင်းဆောင်တွေကစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စရက်တွေကိုအစ်စ်မလုတဲ့ဘူးဗျာအဟောင်းပဲလုတဲ့တယ်အဲ့တော့အကျိုးဆက်ကတော့ဘာဖြစ်မလဲဆိုတော့တိုင်းပြည်စီးပွားရေးကမဒီမချိန်ဆက်ဖြစ်နေမယ်အဲ့ဒီထက်မှငွေကြေးရေးကဏ္ဍကပိုပြီးကမောက်ကမဆက်ဖြစ်နေမယ်အဲ့တော့အောက်ခြေပြည်သူလူထုကတော့နေစဉ်စားဝတ်နေရေးချက်တဲမှုမှာပို့ပြီးတော့ပြင်းထန်တဲ့ပြင်းလာဖြစ်ဖို့ပဲပုံများလာတယ
်ဒီတက်ရောက်နိုင်မှုပေါ်ဥစိန်ထဲကလည
်းရှိရတော့အလားလားမကောင်းဘူးလေဘာကြောင့်သူကမိစာကုန်စီကန်းနေကောင်းပြီဗျာသူတည်ကြည့်များသူဥပဒေထားပြီးတော့ပညာရှင်ဖြစ်တဲ့အလားနော်ဝင်ကြီးကိုသူကအတွင်းမှခန့်လိုက်တယ် Okay သူက economics သူကတော့ policy နှမနဲ့ပိုင်လမ်းရွေးအောင်လုပ်ချင်ဒါပေမဲ့ရွေးမှလားအဲ့ထိတ်မှရှိတဲ့ပုံကိုယ်တွေက comment control economy တွားအောင်မှလားဒါတစ်ချက်ကောင်းပြီသူက relax လုပ်မယ်ဆိုလို့ရှိရင်ပြောင်းရင်အဲ့ policy ကိုပြောင်းဖို့တဲ့အခင်းချင်းကရှိလို့လားလိုအပ်တဲ့ market mechanism ရန်တရားတွေရှိရလားသူတို့မှမိစားကုန်စီခန်းနေဒါကြောင့်မလို့ရှေ့သွားမယ်အလားလားကောင်းစရာမရှိဘူ
းဒါအပြင်ရှေ့ဆက်အကျိုးဆက်ကြီးနိုင်တာကိုလည်းကိုစိုးဝင်းဆွေက
သူတို့ဒီစီးပွားရေးနဲ့ပတ်သက်လို့ဗျာလုံပိုင်ခွင့်ဒါအမြင့်ဆုံးလို့တောင်ပြောလို့ရတယ်ဗောနော်အပေးထားတဲ့လူတယောက်ကိုအပြောင်းလဲဖြစ်တဲ့အခါကျတော့ကြရက်တော့ထလာမှာပဲဗျာမင်းအွန်လိုင်းအာနာသိမ့်ပြီးတဲ့အချိန်မှာတော့စီးပွားရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်ပေါ့ရေးရှိပလန်ချပြီးတဲ့ခါကျတော့ထိနိုင်တာလည်းမရှိဘူး။ဘာကြောင့်လဲဆိုရကြတော့ဒီကာလမှာကကာကွယ်ရေးအသုံးစရိတ်ပေါ့စစ်အသုံးစရိတ်ကလည်းအရင်မြင့်နေတဲ့ဆိုတော့ကိစ္စမှာရေးရှိ investment စီးပွားရေးမှာလည်းမလုံနိုင်ဘူးဗျ။မလုံနိုင်တဲ့အခါမှာရေတို့ကူထုံးနေတဲ့ဖြည့်ရှင်းနေရတဲ့ခါကျတော့ရေးရှိမှာပြဿနာတွေကြားထဲမှာပိုနစ်လာစေတယ်ပေါ့ဗျာ။ဒီကတော့စီးပွားရေးထိုးကျသွားနိုင်တယ်စီးပွားရေးထိုးကျသွားတာနဲ့အမျှတက်ထဲမှာလည်းအုပ်စုဖွဲ့အားပြိုင်မှုကတော့ အရင်ကတည်းကဆိုင်တော်တော်ပြင်းထန်လာတဲ့တဆင်ကိုရောက်မှာပေါ့ဗျာအဲဒါဆိုရင်တော့မင်းအောင်လှိုင်ရဲ့ဥဆောင်မှုကပြတ်သွားနိုင်တယ်ပေါ့
တကယ်တော့မြန်မာမှာအာဏာသိမ်းပြီးနိုင်ငံတကာဖိအားတွေများလာခြင်းနိုင်ငံရေးအပြောင်းလဲမလုပ်ရင်တော့ရှေ့ဆက်ဒီအထွေထွေပြဿနာတွေပိုဖြည့်ရှင်းရခက်ပိုကြီးမားလာမယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဥပမင်းစုစည်းတင်ပြခဲ့တာပါအခုတစ်စက်တည်းစစ်ကောင်စီကစံစည်းထိန်းချုပ်မှုကိုလက်သမားတွေကဝေဖန်တဲ့သတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်အခုနဲ့မိုးစွားပေါ်တဲ့အချိန်မှာမြန်မာနိုင်ငံစံစဘာအသင်းချုပ်ကတတ်မှတ်လိုက်တဲ့ဈေးနှုန်းတိုင်းရောင်းချပေးရမယ်လို့ဒီသတင်းကစက်တင်ဘာ19ရက်ကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီလက်အောက်ခံစံစဘာအသင်းချုပ်ရဲ့တတ်မှတ်ဈေးနှုန်းဒါဟာလက်သမားတွေအတွက်အကျိုးမြတ်မရှိနိုင်ဘူးလို့လက်သမားအဖွဲ့အစည်းတွေကဝေဖန်နေကြတာပါဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုကိုရဲမွန်ကတင်ပြပေးပါမယ်ခင်ဗျာ
နိုင်ငံတော်ရဲ့လမ်းညွှန်ချက်နဲ့ကုန်စည်နှုန်းတည်ငြိမ်ရေးအတွက်2023ခုနှစ်မိုးစဘာစည်းနှုန်းတွေကိုတတ်မှတ်လိုက်တယ်လို့စံစဘာထုတ်လုပ်သူများအသင်း၊စဘာကုန်တယ်များအသင်း၊စံစက်လုပ်ငန်းရှင်များအသင်းနဲ့ပို့ကုန်လုပ်ငန်းရှင်တွေကထုတ်ပြန်ပါတယ်။အမထစဘာသင်းတရာကိုအနည်းဆုံးချက်73သိန်းကနေအမြင့်ဆုံးချက်15သိန်း၊အေယာဗရီတာစဘာကိုချက်16သိန်းမှ18သိန်း၊အေယာဝရီပေါ်ဆန်းကိုချက်16သိန်းမှ18သိန်း၊ရွှေဘူပေါ်ဆန်းကိုချက်18သိန်းမှ30ဆက်သဖြင့်အသည်းသည်ဈေးတက်မှတ်လိုက်တာပါ။စဘာပေါ်တဲ့အချိန်မှာတင်းတင်းမြတ်သားတဲ့ဈေးနှုန်းတွေဖြစ်ဖို့အခုလိုတက်မှတ်ရတာလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကဒီလ19ရက်အင်္ဂါနေ့ကထုတ်ပြန်ခဲ့တာပါ။ဒီဈေးနှုန်းတွေနဲ့ဆိုရင်ဈေးကွက်ပေါက်ဈေးထက်နှိမ့်နေပြီးအမြင့်ဆုံးတက်မှတ်ထားတဲ့ဈေးနှုန်းနဲ့ရောင်းချမှာပဲလယ်သမားတွေအတွက်အဆင်ပြေလိမ့်မယ်လို့ပဲခူးတိုင်းကစံကုန်တဲ့သူက VOA ကိုပြောပါဗျ။ကျွန်တော
်များအားဖြင့်တော့ကျွန်တော်ပြောပါမယ်။နည်းနည်းတော့အလုံးရောင်းကိုနည်းနည်းဆက်သွားပါမယ်ခဏတော့။ဟို15သိန်း16သိန်းဆိုတာကြီးကိုအရင်ကခြေထဲနေရရှိတယ်ဆိုတာကဒီလေခွင်းထဲမှာဖြစ်တဲ့ဈေးကိုအခုကမြို့ပေါ်မှာရောင်းမအိုက်သေးဆိုတော့ဒီတင်ယူဈေးဟာပြန်ငယ်ပြန်ဟတော့မယ်ဒီလေသမားတွေတကယ်တော့အဲ့လိုဖြစ်သွားမှာပေါ့နော်73သိန်းနဲ့15သိန်းဆိုတဲ့အထက်မှာ73သိန်းကတော့ဘယ်လိုမှမဖြစ်နိုင်တာအမှန်ပဲ15သိန်းဒီပတ်ဝန်းကျင်ဒီနားပဲသွားနေမှာပဲဆိုတော့အားလုံးလည်းဒီလောက်မှအရှင်ပြေမဲ့သဘောပေါ့နော
်ပဲခူးတိုင်းအီယာဝတီတိုင်းမှာတော့လေတေအကရဲ့ပြင်းမြကုန်ကြဈေးကကျက်6သိန်းအထက်ရှိပါတယ်ရခိုင်ပြည်နယ်မှာတော့ဒေသနဲ့မျိုးစဘာကိုလိုက်ပြီးပြင်းပြကျက်9သိန်းဝန်းကျင်ကုန်ကျစရိတ်ရှိပါတယ်။အခုလိုစဘာဈေးကိုဈေးတစ်ခုနဲ့ပုံသေးဝယ်ယူသလိုဓာတ်မြေဩဇာနဲ့73စီကုန်ကျစရိတ်တွေကိုလည်းဈေးတန်းတစ်ခုတတ်မှတ်ပေးဖို့လယ်သမားတွေကတောင်းဆိုကြပါတယ်။လယ်တေအကကိုအမြတ်အစွန်းအနှဲငယ်သာရတယ်လို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ
်။ဈေးတစ်ခုနဲ့တစ်ခုကတော့မတူဘူးကွာရှာရဲ။အထူးသဖြင့်ကတော့ဒီရှေ့ကွင်းဝင်ဆန်စဘာကိုစိတ်ပြည့်တဲ့အခါမှာဒီတောင်တူကြီးတွေအနေနဲ့တော့ဒီစိတ်ရေကားအလိုက်ပေါ့ရင်းနှီးနှုတ်နယ်မှုကိုသူတို့ကအများများသာသာလုပ်တတ်ရှိတယ်အထူးသဖြင့်ဒီမျိုးကောင်းမျိုးတွေနဲ့စနေတကျဒီမိကုနယ်ကိုဒီကံကိုကျွန်တော်စိတ်ပြည့်ကြတဲ့အခါမှာအသူဟာပေါ့ဒီစိတ်ပြည့်စေကပုံလို့ကုန်တဲ့သဘောရှိတယ်ဒါပေမဲ့လို့ဒီအင်အားကိုဒီလောက်တော့ကျွန်တော်တို့စီမှာမကုန်ဘူးမကုန်ဘူးလို့ပြောလို့ရတယ်ကျွန်တော်တို့အလွန်ဆုံးကဒီမှာလေသိ8500ဒီအစီအဝင်မှာပဲရှိရတာအများဆုံးပေါ့နော်ဆိုတော့ဒီလေသမားတယောက်ကတေခါထွန်းလုံးကိုဒီသူဒေတာလိုက်ပေါ့ကျွန်တော်တို့တွဲကြည့်တဲ့အခါမှာအများအဆုံးတော့ကြာတဲ့ဒီချုပ်စင်ကျွန်တော်တို့9000ဝန်းကျင်လောက်ကိုကျွန်တော်မြတ်တာရှိတယ်အဲတရှုံးကတော့တသိန်းကျော်ကျော်ပေါ့ဒီအများဆုံးတော့တသိန်းခွေနဲ့ဒီ2000ဝန်းကျင်အလောက်ကိုကျွန်တော်ရှိတယ်အများဆုံးကလေတေခါရဲ့ထွန်းလုံးရဲ့အများဆုံးကဟုတ်ကဲ့
ပြည်တွင်းမှာအခြေခံစားသောက်ကုန်ဆန်နဲ့စီတွေဈေးသက်လာတာကြောင့်စစ်ကောင်စီကဈေးနှုန်းတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာခဲ့တာပါ။စဘာကိုနေကျော်တဲခွင့်မပြီးတော့သလိုဆန်စဘာရောင်းချတဲ့အဆင့်တိုင်းမှာလည်းတက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကိုအသိပေးရမယ်လို့ပြောဆိုထားပါတယ်။ဆန်အိပ်ရေတထောင်ဒါမှမဟုတ်စဘာသင်းပေါင်း9000နဲ့အထက်တူလောင်ထားသူတွေမှတ်ပုံတင်ရမယ်လို့မေလအစောပိုင်းမှာထုတ်ပြန်ခဲ့ပြီးအခုစက်တင်ဘာထဲမှာကြက်မှတ်လာပါတယ်။ဒါဟာပြည်တွင်းကဆန်လက်ကျန်နဲ့တူလောင်မှုပမာဏကိုခံမှန်းနိုင်ဖို့စစ်ကောင်စီဘက်ကကြိုးပမ်းမှုတစ်ခုအဖြစ်မြင်နိုင်ကြောင်းသုံးသပ်သူတချို့ကပြောဆိုနေကြပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြခဲ့တာပါအခုတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းရောက် Ranger တွေအခြေအနေကိုကြည့်ရအောင်ပါဗျဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာ Ranger တွေကမြန်မာပြည်မှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေထက်ဘိုးခက်ခဲနေတယ်လို့ပြီးခဲ့တဲ့တစ်နှစ်အတွင်းမှာဒုက္ခသည်ရာနဲ့ချီကိုတွေ့ဆုံမေးမြန်းပြီး Ranger လူငယ် Congress YCR ကတောက်ကြံနေကတင်းထုတ်ပြန်လိုက်ပါတယ်ဖိနှိပ်မှုတွေကြောင့်နေရဆွန့်ခွာခဲ့ရတဲ့ Ranger တွေဘင်္ဂလားဒေ့ရှ်ဘက်မှာဘလို့ကြုံတွေ့နေရပါသလဲသူတေသနာတွေ့ရှိချက်ကိုအွန်လိုင်းကနေထုတ်ပြန်တဲ့ပွဲမှာတက်ရောက်ခဲ့တဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ Ranger တွေအပေါ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကန့်သတ်ပိတ်ပင်မှုတွေတိုးလုံနေပြီးခွင့်ရေးတွေချိုးဖောက်နေတယ်လို့သူတေသနာအစီရင်ခံစာကဆိုထားတာပါထောင်သွင်းအချင်းချထားတယ်လို့အခြေအနေမျိုးနဲ့ကြုံနေရပြီးသူတို့ဖြင့်လွတ်လွတ်လပ်သွားလာလှုပ်ရှားခွင့်မှာဆိုရင်သူတို့ထွက်ပြေးလာခဲ့တဲ့မြန်မာပြည်ကပြည်ပခါတွေမဖြစ်ခင်ကနဲ့ထပ်တူ ဒါမှမဟုတ်ဘိုးဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့သူတေသနာမှာပါဝင်ဖြေဆိုတဲ့ Ranger တွေကပြောပါတယ်ထွေရှိချက်နဲ့ပတ်သက်ပြီးသူတေသနာလုပ်ခဲ့တဲ့ Ranger လူငယ် Congress အတွက်ကြံပေးလုပ်ခဲ့သူသူတေသီ Andrew Riley ကအခုလိုရှင်းပြပါတယ
် Specifically 65%thought that movement restrictions that they face in Bangladesh are worse than those that they experience.
ကျေးဇူးသူ65ရာခိုင်နှုန်းကဘင်္ဂလားဒေ့ရှ်မှာကြုံတွေ့နေရတဲ့သွားလာရေးကန့်သတ်ချက်တွေဟာမြန်မာနိုင်ငံကကြုံမှုတာထက်ပိုဆိုးတယ်လို့ယူဆကြတယ်။ဒီလိုကန့်သတ်ရတာကလူညုံရေးကြောင့်သူတို့ကိုကာကွယ်ဖို့ဆိုတာထက်သူတို့ကိုဖိနှိပ်ခြင်းလို့အခွင့်အရေးတွေကန့်သတ်ခြင်းလို့ဆိုပြီးရှုမြင်ကြပါတယ်။ကျေးဇူးသူ82ရာခိုင်နှုန်းကဒီလိုကန့်သတ်တာတွေကသူတို့ကိုစခန်းတွေကနေထွက်ပြီးမြန်မာပြည်ကိုပြန်သွားစေခြင်းလို့ဒါမှမဟုတ်ဗရှန်ရှာကျွန်းလိုဝေးလံတဲ့စခန်းတွေကိုသွားစေဖို့တမင်သက်သက်လှုပ်တာလို့ဖြေဆိုကြပါတယ
်။ဒါကမြန်မာပြည်ကလူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့အခြေအနေနဲ့နိုင်ရှင်တာမျိုးမဟုတ်ပဲသူတို့ဟာဘင်္ဂလားဒေ့ရှ်ကစခန်းတွေမှာလဲနေ့စဉ်လူမှုဘဝမှာဖိနှိပ်မှုတွေကြုံတွေ့ရတာခွဲခြားဆက်ဆံခံရတာတွေကိုဆိုလိုကြောင်းပြောပါတယ်။ကော့ပဇားခရိုင်ကစခန်းတွေမှာခိုလုံနေတဲ့ Ranger ဒုက္ခသည်တန်းကျော်ရင်ဆိုင်နေရတဲ့ဖိနှိပ်မှုတချို့ကိုအဲ့ဒီမှာလူမျိုးရေးအဓိကတာဝန်ယူနေတဲ့လက်နက်ကင်ရဲတပ်ရင်းကိုအပြစ်ပုံချကြတယ်လို့သူတေသနာကဆိုပါတယ်။အစိုးရအနာပိုင်ကချမှတ်ထားတဲ့သွာလာမှုကတ်သက်ချက်တွေကိုလက်တွေ့ကျင့်သုံးတယ်လို့ရဲတပ်ဖွဲ့ဝင်တွေဟာချိန်ချောက်တာရုပ်ပိုင်းဆိုင်ရာနဲ့လိမ်မိုင်းဆိုင်ရာစော်ကားတာတွေလုပ်တယ်လို့လည်း Ranger လူငယ် Congress ရဲ့သူတေသနာအစီရင်ခံစာမှာဖော်ပြပါတယ်။သူတေသီ Andrew Riley ကတော့သူတို့ကမှပါဝင်ဖြည့်ဆို့သူ Ranger မြို့သမီးတယောက်ရဲ့ဖြည့်ချချက်ကိုခုလိုပြောပြပါရစေ
We are going through the same discrimination and violence here as well
ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုမြန်မာပြည်မှာလိုပဲဒီမှာလည်းရင်ဆိုင်နေရပါတယ်ကလေးတွေကိုစာသင်ကြားခွင့်မပေးပါဘူးဘလို့စီးပွားရေးမျိုးဝင်ငွေရတာမျိုးမှလည်းလုပ်မရပါဘူးဘာမှအပြစ်မရှိတဲ့တာမန်လူချင်းချင်းထိုင်ပြီးစကားစနီတီးသူပြောပြီးဆိုရင်ကိုရဲကရာဇွေကောင်လို့ဆွဆွဲဖန်စီနှိပ်ဆက်တယ်လို့အသက်35နှစ်အရွယ် Ranger အမျိုးသမီးကဖြေခဲ့ပါတယ
် Ranger တွေကိုညပထွေးရမိတ်ထုတ်ထားပြီးညနေ6နာရီကနေမနေ့6နာရီထိစကန်တွေတွေကနေထွက်ခွာခွင့်မရှိပါဘူးအုပ်စုဖွဲ့စီယုံနေထိုင်တာစမတ်ဖုန်းတွေသုံးတာဒါမှမဟုတ် laptop သုံးတာတွေကိုလည်းတားမြစ်ထားပါတယ်ညပထွေးရမိတ်ကိုချိုးဖောက်သူတွေဟာအရိုက်ခံရဒဏ်တက်ခံရအဖမ်းခံရတယ်လို့ကိုပိုင်ပစ္စည်းတွေသိမ်းဆီးခံရတာလို့ရက်တပ်ဖွဲ့ရဲ့ပြင်းထန်တဲ့ဖိနှိပ်ရေးယူမှုတွေနဲ့ကြုံတွေ့ရနိုင်တယ်လို့ဖြေဆိုသူတွေကပြောကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေထဲမှာအနာပိုင်တွေကငွေညှစ်တက်တယ်လို့ပုံစံမျိုးစုံနဲ့အားရလိုက်စားကြတယ်လို့ဆိုပါတယ်။စစ်ဆေးခိတ်ဖြတ်တာအလုတ်လုတ်တာသုံးဆောင်လိုအပ်တာလေးတွေကိုဝယ်ယူတည်ဆောင်တာကျမကြီးဆောင်းရှောက်မှုရယူတာမိုဘိုင်းဖုန်းကင်တာမင်္ဂလာဆောင်ဒါမှမဟုတ်အတုပအခမ်းအနားတွေကျင်းပပြုလုပ်တာဘာသာရေးနဲ့ပတ်သက်တာတွေအပါအဝင်စခန်းတွေမှာအခြေခံလုပ်ငန်းဆောင်တာများစွာကိုပြည်မြောက်အောင်မြင်ဖို့ကလက်ငွေပေးရတယ်လို့သူတေသနာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာစာမျက်နှာ88မျက်နှာပါဝင်ပြီးတော့2022ခုနှစ်ဩဂတ်လကနေ2023ခုနှစ်ဩဂတ်လအတွင်းမှာဒုက္ခသည်စခန်း30ကရိုဟင်ဂျာ241ယောက်ကိုတွစ်ဆုံမေးမြန်းထားတာပါ။အဲ့ထက်မှာအသေးစိတ်တွစ်ဆုံမေးမြန်းမှု58ခုကိုအခြေခံပြီးထုတ်ပြန်တယ်ဆိုပါတယ်။စခန်းတွေမှာလူညွန်ရေးယူရတဲ့ရဲတပ်ဖွဲ့ဝင်4ဦးကိုလည်းတွစ်ဆုံမေးမြန်းခဲ့တယ်လို့သူတေသနာမှာဖော်ပြထားပါတယ်။ရတပွဲဝင်တယောက်ရဲ့ဖြေဆိုချက်မှာတော့သူ့အနေနဲ့ဖိနှိပ်ငွေညစ်တာတွေမလုပ်ပေမဲ့သူများတွေဒီလိုလုပ်တာကိုတည်ကြောင်းဝန်ခံထားတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာရဲ့ညီကုန်းချုပ်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနိုင်ငံတကာတိုင်ဝမ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကိုလည်းအကြံပြုချက်39ချက်ပြုလုပ်ထားပါတယ်။ဒီထက်မှာလွတ်လပ်စွာသွားလာခွင့်ဆိုင်ရာကန့်သတ်ချက်တွေကိုဖယ်ရှားပေးရေးညဖရဲအမိန့်ကိုရုတ်သိမ်းမှုနဲ့ဘာဟာရှန်ချာကျွန်းဒါမှမဟုတ်မြန်မာနိုင်ငံကိုနေရာရွှေ့ပြောင်းမှုအတင်းကျပ်ဖိအားပေးတဲ့ viewer ကိုရပ်တန့်ဖို့နဲ့လူမျိုးရေးတွေရတပ်ဖွဲ့နေရာမှာစစ်တပ်နဲ့အစားထိုးဖို့အခရီးလိုက်စားမှုပေါ်လုံးဝတိမခံရေးမူဝါဒတွေချမှတ်ဖို့နဲ့ Ranger တွေပေါ်ရဲတပ်ဖွဲ့ရဲ့ဖိနှိပ်လွဲသုံးစားလုပ်မှုတွေကိုစုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့တွေအကြံပြုထားပါတယ်။ Bangladesh ပြည်ထောင်ဝန်ကြီးအဇူဒါဇမန်ခန်းကတော့လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရက်တွေကိုကာကွယ်ပြောဆိုခဲ့ပြီး Ranger တွေဘေးကင်းရေးမှာစည်ရင်မှန်နဲ့အာမခံပေးထားတယ်လို့ဒေတာရင်းအဖြစ်အပျက်တွေကိုဖော်ပြတဲ့ Banana News ကိုတုံ့ပြန်ထားပါတယ်ခင်ဗျာ။ Bangladesh ဒုက္ခသည်စခန်းက Ranger တွေအခြေအနေကိုစူးစီးတင်ပြခဲ့တာပါ။မကြခင်မှာထုံးလွှင့်ပေးမဲ့ပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင
်ဗျာ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American အသံကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအဖြစ်ပထမဆုံးမှာအမျိုးသမီးကဏ္ဍဆက်တင်ပါမယ် American သမိုင်းမှာပထမဆုံးနဲ့တူညီသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ Democrat လွှတ်တော်မတ် Nancy Pelosi ဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြသခဲ့တဲ့စံနမူနာယူသစ်နဲ့သူတယောက်ဖြစ်အများကအသိမှတ်ပြုကြပါတယ်လက်ရှိဒုသမ္မတ Kamala Harris ရွေးကောက်တင်မြောက်မခံခင်အချိန်ထိ Nancy Pelosi ဟာ American သမိုင်းမှာဆိုရတာဝန်အမြင့်ဆုံးထမ်းဆောင်ခဲ့တဲ့လူဖြစ်ပါတယ်ထမ်းဆောင်ခဲ့တဲ့အမျိုးသမီးဖြစ်ပါတယ်တိုင်းပြည်အတွက်ရေးပါတဲ့ဥပဒေချမှတ်မှုတွေမှာအဓိကဥဆောင်ပါဝင်ခဲ့တဲ့အောက်လွှတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi အကြောင်းတစ်စီတစ်ဆောင်ကိုဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ပြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. မင်းရဲ့လူတော်မှာအောက်လွှတ်တော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့ Nancy Pelosi ဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်လွှတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွှတ်တော် Democrat အမတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်2009ခုနှစ်သမ္မတ George W. Bush လက်ထက်မှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြောက်ခံခဲ့ရပြီးသမ္မတဘရက်အိုဘားမားလက်ထက်2021ခုနှစ်အထိလွှတ်တော်တက်တန်းနှစ်ကြိမ်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။သိမကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီ ပီလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုအတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေအတိုင်းမှာနန်စီ ပီလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ်ချက်ရှူမာကပြောပါရယ်
We cannot talk about the Affordable Care Act without mentioning Nancy Pelosi.
We cannot talk about the Affordable Care Act without mentioning Nancy Pelosi. ဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင်နန်စီ ပီလိုစီအကြောင်းမပါဘဲမပြီးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်။အခြေခံစောင့်အောင်ဆိုင်ရာဥပဒေအကြောင်းပြောမလား။မျိုးသမီးတွေပေါ်ကြံဖက်မှုဆုံးသက်ရေးဥပဒေအလွတ်တမာတိုင်းဓာတ်တူမြတ်တဲ့လောကလာစာရရှိရေးလီလီလက်ဗက်ဒ်ဥပဒေအကြောင်းပဲပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါရီအလုံးသူဆွတ်ဆောင်ခဲ့တာပ
ါဒီဇင်ဘာလ14ရက်နေ့ကလွတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွှတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွှတ်တော်အတွင်းမှာအောက်လွှတ်တော်ဥက္ကဋ္ဌတွေရဲ့ရုပ်ပုံတွေကိုဂုံပြူချိတ်ဆွဲထားတဲ့အခန်းတွေမှာအားလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတစ်ယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုံယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီ ပီလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members have the courage to elect a woman speaker.That is not without courage.
ကျမတို့လွှတ်တော်အမတ်တွေရဲရဲဝဲဝဲနဲ့ကျမတို့အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခဲ့တာကိုအင်မတန်မှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါ။စောစောကခေါင်းဆောင်တယောက်ပြောသွားသလိုပါပဲ။အနာဂတ်မှာလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွှတ်တော်တွေမှာရှိနေပါတယ်။ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူသလိုနောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်။ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ။
နန်စီ ပီလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွှတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမဆုံးအောက်လွှတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွှတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးချင်းပါခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် I when came to Congress there were 23 women 13 Democrats, no, 12 Democrats and 11 Republicans.
ဒီမှာလွှတ်တော်ရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိတာပါ။လွှတ်တော်အမတ်435ယောက်ထဲမှာ Democrat အမျိုးသမီး12ယောက်နဲ့ Republican အမျိုးသမီး17ယောက်ရှိပါတယ်။အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေ။ဒါကြောင့်ကျမတို့ဒါကိုမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ။
ဒီလိုကြိုးပမ်းခဲ့တဲ့ Nancy Pelosi အောက်လွှတ်တော်ဥက္ကဋ္ဌထာဝင်ကနေအနားယူရတဲ့အချိန်မှာတော့အမေရိကန်လွှတ်တော်နှစ်ရပ်ပေါင်းမှာအမျိုးသမီးလွှတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်။အမျိုးသမီးတွေကိုကိုယ်ယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင်
နစီပလိုစီကရှေ့ကနေဥဆောင်လမ်းပြခဲ့တာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးလည်လာမှုဆိုင်ရာ Asia Pacific Center ကပေါမခတော်မီမီဝင်းဘတ်ကပြောပါတယ
်သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်ပတ်မိုးပေးတယ်သူလည်းအမြဲတမ်းပြောတယ်အမျိုးတွေသူရဲ့ခွတ်အရန်ကြိုက်တာ be confident you know ကိုယုံကြည်ပါပေါ့နော်ပြီးလို့ရှိရင် be confident နောက်ပြီးတော့ကိုယ့်ရဲ့ power ကိုလည်းသိပါအမျိုးသမီးမှာ power ရှိတယ်။သူအများအားဖြင့်ပြောတယ်ဒီဟိုနေ don't agonize organize နော် agonize ဆိုတော့ဗာလေဝေဒနာပေါ့နော်ခံစားနေရတဲ့ကိုကိုယ်ပိုင်ကိုပူပေါင်းဆောင်ရွက်ပြီးတော့ဒီစီယုံညစီယုံညကြတော့မှအဲ့ဒီဥစ္စာကိုရမယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်း model ဖြစ်သွားတယ်လူတွေတွေ့နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးတွေ့လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလှုပ်လိုက်တဲ့အခါမှာဒီဥစ္စာလွတ်တော်ထဲမှာအမျိုးသမီးတွေအများကြီးပါလာတယ်။သူက US မှာတည်းမကပေါ့နော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့ power ရှိတဲ့အကြောင်းနောက်ပြီးသူတို့ပူပေါင်းဆောင်ရအမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
။ကိုတယောက်တည်းရှေ့ရောက်လေးလို့မပြီးပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရာကိုနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားမျိုးသမီးတွေလည်းစံနမူနာယူတင်တယ်လို့တော်မမီဝင်းဘတ်ကပြောပါရယ်။နန်စီပလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့ထွန်းလူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါရယ်။မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့မှုပါရယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိထိရောက်ရောက်ကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအများနဲ့မျှတတဲ့အမျိုးသမီးပေါ့နော်။ဆိုအကြောင်းမလို့လေသူ့ရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကို support ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့နောက်ပြီးတော့အရင်တော့လေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးကောင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပေးတယ် human rights နဲ့ပတ်သက်ပြီးတော့လေသူအမြဲတက်တက်ကြွကြွလုပ်ပေးတယ်ဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ကျေးဇူးတင်ဖို့တင်စရာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါရယ်။ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတမ်းမိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါရယ်
။ You were not just a speaker of the house in this democracy but you were a great defender of
ခင်ဗျားဟာဒီမိုကရေစီနိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်ဘိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်ဘိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုပ်ဆောင်ပြခဲ့သူဖြစ်ပါတယ
်အမေရိကန်ခေါင်းဆောင်တွေတောင်မှကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့ထွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့တော်မီမီဝင်းဘတ်ကလည်းပြောပါတယ်
သူထားပါတဲ့အမွေနှစ်ကပေါ့နော်သူခုနအဲ့လိုပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်နော်အမျိုးသမီးတွေဥဆောင်နိုင်တယ် you know သူတို့မှာအရေးချင်းဥဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာဟဲ့ပြသွားတာနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဥစ္စာအရင်ရေးကြည့်တယ်ဆိုအဲ့ဒါသူ့ရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset you know mindset ကိုပြောင်းအောင်လုပ်လိုက်တာ yeah
မေရီလန်းပြည်နယ်ဘော်တီမိုးမြို့မှာ1940ခုနှစ်မတ်လ26ရက်နေ့မှာမွေးဖွားခဲ့တဲ့နန်စီပလိုစီဟာနိုင်ငံရေးဆင်လာရှိတဲ့မိသားစုကနေဆင်သက်လာခဲ့တဲ့သူပါဖခင်ဖြစ်သူသောမတ်စတီအဲလက်ဆန်ဒရိုဂျူနီယာဟာအောက်လွှတ်တော်အမတ်တူဖြစ်ခဲ့တယ်လို့ပဲဘော်တီမိုးမြို့ရဲ့မြို့တော်ဝင်အဖြစ်နဲ့12နှစ်တာဝန်ထမ်းခဲ့တဲ့သူပါအလားတူအကိုဖြစ်သူကလည်းဘ Baltimore မြို့တော်ဝင်အဖြစ်နဲ့လင်းနဲ့တာဝန်ထမ်းခဲ့တာမို့ Nancy Pelosi ဟာလည်းမိသားစုအစဉ်လာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့ Nancy Pelosi ဟာအသက်82နှစ်ရှိပါပြီ။လွှတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်12ရဲ့လွှတ်တော်မှအဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြခဲ့တဲ့ Nancy Pelosi ဟာအမေရိကန်မျိုးသမီးတွေအတွက်သာမကကမ္ဘာတဝန်းကမျိုးသမီးတွေအတွက်ပါစာနမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမန်းဝင်ကျန်ရစ်ခဲ့မဲ့သူဖြစ်တဲ့ဆရာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမအေဒီဖီလာရှင
်မက်ကင်ပြူတွေးစူးစီးတင်ပြခဲ့တာပါ။ခုတခါတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာမြန်မာလူထုကိုစားဆက်လက်ကိုစားပြုနိုင်ရေးထောက်ခံဆန္ဒပြပွဲတွေကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ရုံးရှိအပါဝင်ကမ္ဘာမျိုးကြီးတချို့မှာစက်တင်ဘာ16ရက်နေ့ကကျင်းပခဲ့ပါတယ်ဆန္ဒပြသူတွေနဲ့တူလိုက်ပါပြီကိုအောင်ကသုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီကနေပြီးတော့ဒီနယူးယောက်ကိုသွားမလို့တာမကြီးဦးကျော်မိုးထွန်းထောက်ခံဆန္ဒပြပွဲနေ့ချင်းပြန်ခင်းပေါ့ဒီဝါရှင်တန်ဒီစီကနေပြီးတော့လာပြီးတော့စီးကြတဲ့သူတွေရဲ့မှာတချို့ကယ်လီဖိုးနီးယားကလည်းပါတယ
်အခုလိုပဲဒီတာမကြီးဦးကျော်မိုးထွန်းရဲ့ထောက်ခံပွဲကိုဝါရှင်တန်ဒီစီကလူတွေနယူးယောက်ကိုနှစ်ဆင်သွားလေးရှိပါတယ်အခုလိုခီးစင်နဲ့ပတ်သက်ပြီးတော့သုတဆုံရင်အမေရိကန်တခွင်ကနေစီစဉ်တင်ဆက်ဖို့အတွက်လိုက်လံရိုက်ကူးတာပါ
ကျွန်တော်တို့ရဲ့ပြည်သူတရေကောင်းဦးကျော်မိုးထွန်းတာမကြီးဦးကျော်မိုးထွန်းရဲ့ UN မှာဆက်လက်ပြီးတော့နေရာရရှိရေးတောင်းဆိုပွဲကိုပွားကြမယ်ကျွန်တော်ပြည်သူတွေကတက်ဝဲဝဲရောက်တော့မင်းခလုတ်ဆက်ပါတယ်မင်္ဂလာပါခင်ဗျာအားလုံးပဲနော်
ပါတယ
်ပါတယ်အားလုံ
းပါပါတယ်ပါပါ
ကျွန်တော်တို့ဒီပွဲဟာရေးကြီးပါတယ
်
Freedom Justice Democracy
ဘာမှဘာမှမရှိ Free
Freedom Justice Democracy
ဒီမှာလည်းအလုံးမအားတဲ့ကြားနေလာပြီးတော့မှကျွန်တော်တို့တိုင်းပြည်အတွက်အချိန်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ပြီးတော့ဒီမနေ့မှကောင်းမြတ်ပေါင်းအကျုပ်တွေကျွေးတဲ့အမားတို့လည်းအရင်ကျေးဇူးတင်ပါတယ
်ဒီမှာစကားလေးပြောပါတဲ့ဒီမှာလူပြောတဲ့ဒီမှာလူမပြ
ောဘူးမင်းကမိုးနဲ့မင်းသားလေးဟုတ်လား
ကျွန်တော်တို့တွေတက်စင်သွားတာပါတော့ဒီကမေရီလန်ကနေပြီးတော့နယူးယောက်စီးကြီးကိုကြည့်တက်ကြတယ်ကျွန်တော်ပထမတစ်နှစ်ကတော့ကျွန်တော်ပထမတစ်နှစ်ကတော့ကားနစီတော့ရှိတယ်ပါတော့ဒုတိယတစ်နှစ်လည်းကားနစီရှိတယ်ဒီနှစ်မှာတော့ကားကြီးတစ်စီးနဲ့အသေးအစီးသုံးစီးရှိတယ်ဟုတ်လားကျွန်တော်တို့ဒီကားကြီးမှာတော့60ကျော်ပါဆိုပြီးကားသေးကိုပိုင်ကားနဲ့လာကြတယ်ရှိတယ်အားလုံးက85 80ကတော့ကျွန်တော်မေရီလန်ကနေဥက္ကဋ္ဌကိုတက်ကြပါတယ်အမင်းနဲ့ပြုံးနဲ့က
ြောတယ်ကျုပ်ကြောင်းလာတယ်လက်ဖက်နဲ့လက်ဖက်ပါတယ်ပြမြသည်တနေ့ပါတယ်ငပိပေါင်းပါတယ
်ကယ်လီဖိုးနီးယားဆန်ဒီယိုကလည်းလဲမသူ့ပြီးတော့မှလာစားနေကြတယ်ခရီးသူတွေသွားမယ်လေဦးကျမိုးထွန်းကိုထောက်ခံဖို့ဦးကျမိုးထွန်းကိုဒီတနေ့ပြန်ပြီးတော့ selection လုပ်ဖို့အတွက် UN ရုံးချက်ကိုသွားကြမှာနော
်ကျွန်တော်ဆုံးတာပြန်ပြီလေးပြတော်ဆို
န်တမန်ကြီးဟာစိန်ခေါ်တဲ့တိုက်ပွဲလေးဖြစ်ပါတယ
်ဘုရားရှင်ကတော့ဒီမှာဝီးရလာကြတဲ့လူတွေလည်းအများကြီးပါတယ်လို့သိရတဲ့အတွက်ကြောင့်ပါလို့တချို့လည်းမနေရတဲ့အရောက်ကြတယ်အဲတချို့တွေလည်းဒီဘနဲ့ဆောဆောထွက်လာကြတယ်ပေါ့နော်တချို့တွေလည်းအဲလေနဲ့လာကြတဲ့လူတွေလည်းရှိတယ်လို့ကြားရတဲ့အတွက်ကြောင့်လေဟိုအားလုံးကိုအကျေးဇူးအထူးတင်ပါတယ်ပေါ့နော်ကျွန်တော်တို့ဒီဘက်ကနယူးယောက်အဖွဲ့သားတွေလည်းကျေးဇူးအများကြီးတင်ပါတယ်ဟိုမနေ့ညဆိုရင်လည်းကျွန်တော်အမျိုးသမီးအဖွဲ့တွေလည်းချက်ပြုတ်နေတယ်လို့ကြားရတဲ့အတွက်ကြောင့်ကျေးဇူးအထူးတင်ပါတယ်လို့ဟိုပြောလိုပါတယ်ခင်ဗျာ
အားလုံးရဲ့ကုသလေဟာကုကြော်မိုးထွန်းမြတ်ဖြစ်တဲ့ဆိုတာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကိုကျွန်တော်ဒီနေရာကဒီနေရာကနေပြီးတော့မှအတိပေးအကြောင်းကြားတင်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ကုသလေဟာကုကြော်မိုးထွန်းဖြစ်တယ်ဆိုတာမနစ်ကလည်းကျွန်တော်တို့သတိပြခဲ့ပြီးပါပြီပြီးခဲ့တဲ့နှစ်တွေကလည်းအားလုံးကျွန်တော်တို့သတိပြခဲ့ပြီးပါပြီဒီနှစ်နဲ့ဆက်ပြီးတော့ကျွန်တော်တို့ရဲ့ကုသလေဖြစ်ကြောင်းဆန္ဒတွေဖုတ်ပေါ်ပြသနေကြတာလို့ဖြစ်ပါတယ်ကျွန်တော်အားလုံးကိုဒီနေ့
ကုလသမဂ္ဂနေရာမှာတန်တမန်အမတ်ဖြစ်ဒီမှာပါဝင်ခွင့်ရတာဖြစ်တယ်ပြီးတော့သူကကျမတို့မြန်မာပြည်ရဲ့အရေးအခင်းတွေအားလုံးကိုသူကပြောပြနိုင်တာဖြစ်တယ်ကျမတို့လိုအပြင်ကလူတွေအတွက်ကတော့ဒီအထက်တော်ဝင်လို့ရတာမဟုတ်ဘူးဒီလိုအခြေအနေမျိုးရောက်ဖို့ဆိုတော့မလွယ်ပါဘူး။ဒါကြောင့်ဦးကျော်မိုးထွန်းဟာကျမတို့ရဲ့မြန်မာပြည်အတွက်ရဲရဲဝံ့ဝံ့ CDM လုပ်ခဲ့တယ်လို့ဒီအချိန်မှာကျမတို့တွေဟာလည်းဦးကျော်မိုးထွန်းနဲ့ဒီမှာယက်တီဖို့လိုပါတယ်။ဒါကြောင့်ကျမတို့ဒီရက်ဝေးကနေဒီမှာလာဆုပြီးတော့မှနယူးယောက်မှာလာပြီးချစ်တဲ့ဆန္ဒပြချတာပ
ါ။ကျွန်တော်တို့တွေအရေးကြီးတဲ့ကိစ္စဖြစ်လို့အဝေးကြီးကနေကျွန်တော်တို့လာခဲ့တယ်။ကျွန်တော်တို့ NUG ဟာဥကြုံမိုးထုံမျက်နှာနဲ့လည်း NUG ဟာကဘာကနေပြီးတော့ပုံစံရထင်ရှားနေတယ်ပေါ်လွင်နေတယ်။ကျွန်တော်တို့နိုင်ငံရဲ့အရေးပါတဲ့ကိစ္စတွေကိုလည်းဥကြုံမိုးထုံကကုလသမဂ္ဂမှာသူကအစဉ်တစ်ဆက်တင်ပြနေတဲ့ဆိုတော့ဒီလိုတင်ပြနိုင်တဲ့သူဓမ္မဘက်မှာယက်တည်နိုင်တဲ့သူမရှိလို့ရှိရင်ကျွန်တော်မြန်မာပြည်ကဆုံးရှုံးမှုကအများကြီးဆုံးရှုံးမှာ။
တကယ်တကယ်တော့ဟိုတရားဝင်ကုသပြုမှုပြောရဆိုခွင့်မရှိတော့ရင်တော့ကျွန်တော်တို့ဘက်ကနှစ်နာမှုရှိပါတယ်နှစ်နာမှုရှိရဆိုတော့ကုလသမဂ္ဂလည်းသိရတဲ့အတိုင်းများကုလသမဂ္ဂလည်းအတွင်းအကြံမှုတွေအများကြီးရှိတာပေါ့ဒါပေမဲ့တကယ်တကယ် credential ဒီ comedy မှာမဆုံးဖြတ်နိုင် flow ကိုပြန်ဆင်းရမယ်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ဆိုတာတစ်ချက်ရှိပါသေးတယ်ကျွန်တော်တို့ကဒါကြောင့်လည်းမဆုံးရှုံးအောင်အခုလိုလှုပ်ရှားမှုတွေနဲ့ကျွန်တော်တို့ကဟိုဝိုင်းရံအောင်ပြတာဖြစ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့ဖြစ်လာမယ်လို့တော့မမျော်လင့်ဘူးပေါ့နော်ဒါပေမဲ့ဖြစ်လာခဲ့ရင်လည်းကျွန်တော်ဆက်ပြီးတော့ဝိုင်းရံပြီးတိုက်ပွဲဝင်ရမယ်လို့တော့ကျွန်တော်ပြောချင်ပါတယ်
ကိုအောင်တင်ဆက်ခဲ့တာပါအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍအလှည့်ကြပါပြီစိုက်ပျိုးရေးကဏ္ဍတွေမှာအပြင် Channel 5လို့ကဘာကျော်ရေမွေးပါဝင်လူအသုံးဆောင်တွေမှာပါဝင်တဲ့မျက်မြင်းမှွင့်လို့ခေါ်ကြတဲ့ Vetiver ကိုဘလို့သုံးလဲဆိုတာကိုဇီဝနီးပညာရှင်ဒေါက်တာသန်းသန်းစင်ကိုဒေါခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့နီးပညာကဏ္ဍမှာဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဘယ်တိဗံမြတ်ဟာဆိုလို့ရှိရင်တော်တော်အတုံးဝင်လဲဆိုပြီးတော့ဒီနိုင်ငံတကာကနေပြီးတော့အသိမှတ်ပြုထားပါတယ်ဆိုတော့ဒီထဲမှာပေါ့နော်ဆမကဒီဘယ်တိဗံမြတ်ဟာရေမွေးအနေနဲ့လဲတုံးလို့ရတယ်နောက်ပြီးတော့လူသုံးကုန်ပစ္စည်းတော်တော်များများမှာလဲဘယ်တိဗံမြတ်ကိုတုံးနိုင်တယ်လို့ဆမပြောသွားတော့တယ်ပထမအဆုံးပေါ့နော်ဒီရေမွေးမှာဘယ်လိုပုံစံနဲ့ဘယ်တိဗံမြတ်ကိုတုံးရမှာ
ဒီဗတိဗံမြင့်ရဲ့အမွေပေါ့နော်မျက်မြင့်မွေလို့လဲ အဲ့ဒီလိုမျိုးခေါ်ကြရပေါ့နော်ဒီဥပမာဆိုရင်ကျမတို့လာရှိုးမှာနောင်မွန်ရွာမှာပေါ့ကုတလာရမကျောင်းတိုက်ဆိုတာထိုင်ဝမ်ဖုံးတော်ကြီးကျောင်းရှိရဲ့အဲ့ဒီကတော့မြင့်မြင့်မွှေးလို့ခေါ်တယ်နောက်ပြီးတော့တကွင်းလုံးပေါ့ဖုံးကျောင်းတကွင်းလုံးအပြည့်ကိုလည်းဒီဘက်တီဘယ်စိုက်ထားရပေါ့စိုက်ပြီးတော့ဒီဘက်တီဘယ်မြင့်ရဲ့အမွှေးတက်ရတဲ့အမြင့်ကိုယူပြီးတော့အမွှေးထိုင်လောက်ပါတယ်ဆရာမအမွှေးထိုင်ကဘာလဲဆိုရင်ရနတ်ဟာဒီတရားထိုင်တဲ့အခါမှာစိတ်ကိုတည်ငြိမ်စေတယ်လို့ဒီကအဲ့ရဆရာလေးတွေကပြောပါတယ်အဲ့မှာအမွှေးထိုင်ကိုလှုပ်တယ်လှုပ်ပြီးတော့သူတို့ကတရားထိုင်တဲ့အခန်းလေးမှာဒီအမွှေးထိုင်ကိုဟိုတုံးနေပေါ့နော်ညီမတို့ဒါထိုင်ဝမ်ကဘုံကြီးချောင်းကလှုပ်တာတွေ့ဘူးပါနောက်ပြီးတော့လေဒီတတန်းရင်နဲ့မြင့်မြင့်မွှေးပေါ့နော်ဒီဘက်တီဘယ်မြင့်ရဲ့အမြင့်တွေကိုကျမတို့ကအစီထုတ်တာပေါ့နော်အစီထုတ်တဲ့အခါမှာဒါဟိုဆရာလေးကျောင်းမှာလည်းထုတ်တာတွေ့ရတယ်နောက်ပြီးတော့ဟိုကဘာမှာလည်း channel 5ရင်းမွှေးမှာဒီအနံ့ပါတယ်လို့ကျမတို့လေ့လာသိရှိရပါဒါကတော့အမြင့်ရဲ့ထူးခြားချက်ပေါ့နော်ဒီထူးခြားချက်နဲ့ပတ်သက်ပြီးတော့လည်းကျမတို့ကဒါဟာအမြင့်မွှေးမှာရှိတဲ့ဘက်တီးရီးယားရဲ့ဒီပြောင်းလဲပြေးလိုက်တဲ့ compound ပေါ့ပြောင်းလဲပြေးလိုက်တဲ့ drug ပေါင်းတစ်ခုကြောင့်အဲ့လိုအမွှေးနဲ့ရတာလို့ဒီမှာတို့လေ့လာသိရှိရပါတယ်။နောက်တစ်ခါကိုနှစ်ကအမြင့်ကသူကမွှေးရနဲ့လည်းရှိရဲ့နောက်ပြီးတော့သူ့မှာဆိုလို့ရှိရင်ဟိုထိုးခြားတဲ့တတိတွေရှိတော့ဒီကျမကလည်းဒီအချောင်းနေတင်တဲ့ခါမှာဟိုလူတွေကတော့စန့်ကြည့်တဲ့ခါမှာအဲ့ဒီအမြင့်ကလေးတွေကိုတနခါနဲ့ကြိတ်လဲရင်တင်းထိတ်တောင်မှနည်းနည်းညော့သွားတယ်လို့ကြားသိရပါတယ်။နောက်တစ်ခါကျတော့အိန္ဒိယရောဘာလို့ပဲမှာဆိုရင်ဒီအမြင့်တွေပေါ့နော်အမြင့်မွှေးလေးတွေကိုကျမတို့ဟိုပိတ်ဆဘားလေးတွေပိတ်ကျဲဆလေးနဲ့ချုပ်ပြီးတော့ကျမတို့ဒီဂျီတော့တဲ့နေရာမှာရေချိုးရင်စက်ပြာနဲ့ဂျီတော့တဲ့နေရာမှာတုံးတဲ့ခါမှာကြီးလဲပြောင်းနေအနံ့လဲမွှေးပြီးကြံခဲ့တယ်ပေါ့နော်လူကိုလန်းဆန်းစေတယ်ဆိုပြီးတော့ဟိုအဲ့ဟာမျိုးလေးတုံးညာရှိပါတယ်
ဒီရေမွှေးပြင်ပေါ့နော်တခြားဗက်တီဗန်မြက်ကိုဘယ်နေရာတွေမှာတုံးပါတယ်လဲဆရာ
ဟုတ်ကဲ့ဒီဗက်တီဗန်မြက်ကကြတော့ဆရာမရဲ့နှစ်လလောက်ရှိရဲ့ခါမှာ तू က7လောက်တားတက်တွေပွားလာပွားလာရဲ့နောက်6လလောက်ရှိရင်တားတက်က450လောက်ပွားလာပါဒီတော့တားတက်များများပွားခြင်းနဲ့ဆိုရင်အပေါ်ကနေပြီးတော့ကျမတို့ကဒီငါးလက်မလောက်ချန်ပြီးတော့ဖြတ်ဖြတ်ပေးရဖြတ်ဖြတ်ပေးတဲ့ခါမှာဒီညက်ရိုးထန်တွေအများကြီးပဲထွက်လာတယ်ပေါ့ထွက်လာလို့ရှိရင်တော့ကျမကတော့ဒီမြေကိုအဖုံးကာနဲ့ဖုံးအုပ်ပေးရပေါ့ဒီစိုက်ခင်းနေမှာနောက်ပြီးတော့တတိချန်နေမှာဆိုရင်အပင်ချေရင်နေရနောက်ပြီးတော့ဟင်းသင်းရဲ့စိုက်ခင်းနေမှာမျိုးစိချပြီးရင်ဖုံးအဖုံးကာပေါ့ကျမတို့စိုက်ပြွေးမှာတော့ mulching လို့ခေါ်တာပေါ့အဲ့လိုမျိုးဖုံးပေးတဲ့အခါမှာဆိုလို့ရှိရင်ရေကျလို့ရှိရင်လည်း तू ကဟိုတဲမကြိုက်တော့ဘူးအပင်နေရနေအဲအဲ့လိုမျိုးတုံးလို့ရတယ်တကယ်လို့မြင်ရိုးတန်တွေကရင့်လာပြီဆိုရင်တော့ကျမတို့ကလက်မှုပစ္စည်းတွေလောက်တာပေါ့နော်လက်မှုပစ္စည်းတွေမြင်ရိုးတန်ရင့်ရင့်တွေကိုဒီ time မှာဆိုရင်သူ့ကိုဖုံးပြီးလိုမျိုးချစ်ပြီးတော့ကောက်လေးတွေနော် keychain လေးတွေချင်းလေးတွေစကားလေးတွေ handbag 80 slim bag တွေအဲ့အရာကိုตัวနေပြီးတော့ဟိုရက်လုတ်တယ်ပေါ့เนาะနောက်ပြီးတော့ तू อ่ะဘာလုတ်လို့ရသေးလဲဆိုရင်ကျမတို့လိုနိုင်ငံเนี่ยအတွက်နိုင်ငံနေမှာဆိုရင်ဒီတက်ကဲအစားပေါ့ဒီဘက်တီဘန်ညက်ရင့်နေတဲ့အဲ့ညက်ရိုးတန်တွေကိုကျမတို့อ่ะအိမ်မိုးတက်ကဲအနေနဲ့ရက်ပြီးတော့အိမ်မှာမိုးကာတာတွေဘာတွေလဲသုံးပ
ါဒီ organic site ပြောရင်မှာဘက်တီဘန်မြက်ကိုသုံးတယ်ဆိုတော့ဟိုဘယ်နေရာတွေမှာ तू อ่ะအသုံးကြပါလဲဆရာ
ตัวอินเสิร์ตถองจอกปออินเสิร์ตถองจอกซอตู้มาชื่อไอ้ที่โปรตีนแตปาวินหมูจองอินเสิร์ตเนี่ยตู้สีมาเวอุอุเจนอุอุเจนในคามาไซคินเนี่ยอ่ะโกดีกไซได้อเปนสีไม่ตั้วเวเนตู้สีมาลาไปแล้วอุอุเลยนอกจากรอตูอ่ะอะกองปอกลาในคามาเนเนเลยจี้ลาอ๋อดีเม็ดเนี่ยอมวยดันเลิโดไม่คันไหนแม้เนดีเผ็ดโป้เนี่ยเตซงจารอจมารัวดาเผ็ดโป้ถองจอกอนิเนี่ยอดิกปอเนาะแล้วออร์แกนิกไซคินนี่มาจมาเอราโอဒီဟင်းနေဟင်းရတန်းနေနောက်တတိပင်ချာတန်းချာတွေမှာဟိုသူ့ကိုတုံးခိုင်းပါတယ်နောက်တစ်ချက်ကကြတော့ခုနှစ်ကပေါ့နော်သူ့ရဲ့အမြင့်ကအာကောင်းတဲ့အဟာရဓာတ်စုံနိုင်တဲ့ဒီဘယ်လိုပြောမလဲအမြင့်မှုတွေလည်းရှိရဲဆိုတဲ့အခါမှာဒီအပင်ပတ်ပတ်လည်မှာဝိုင်းပြီးတော့တော်လကောင်းတချို့နေရာတွေမှာ၄နေရာပေါ့ အဲ့လိုစိုက်ခိုင်းခြင်းအပြင်အဓိကအပင်ထောပတ်ပင်လည်းဖြစ်မယ်ကော်ဖီပင်လည်းဖြစ်မယ်ပို့ပြီးတော့အကောင်းလာတာတွေ့ရနောက်တစ်ခုကကြတော့ကျမတို့ Now we are tomorrow chatted up, no? You know what? New Orleans, Neapo, America, ma. Do I see Gandaria, the Dari in a loader? The Daria chatted a kama, she woo, Mahanda, I mean a ye gi picket. But if I'm yako, yen silent a kama, ye gi yam mule, dasi dine. You know, tomorrow, Sibui, ma, jar or chas or dapua, kayenable, no? A bend of being chatted near, the cool chatted near solution, a sound chatted near, so a paper lema, a binama, but if I silent a kama. No, do ye em ye, di yenna ye, chamulu chaha. A lulu bono, era dasi be da pitao, the yarabono. Now, a doena charo, ye yuri da ami yingema, the nusin kama, draw tomorrow trace and sabono, who send me yo da pesa jessa ninele, juilu yar. Shin wine or tomorrow a mota keri, barine, lulu shaba.
Doctor Tanan sing a pure judge and a bay. Did the rimper the thick ban and nipping a canago, dimabe, yanale viazi. Not about my plenty, so no.
Talking you that, then said that, Tipan and Nipinya, Canapibare. We were American than a tonal net season in a patalo, we went at Jam Pigeonet, Mimido, Dita, doing a two jar at the dinner go, Pepo, Lureso, in a general sigo, Sayelo Yame, email saga, Burmese@voanews.com, Pibare. Good old Janet, chain to a mouth, then chin chugu. Talking you that, Piopia, Piba, mea.
Bangladesh Nangango Tapi Colon in it, Runja Dukadri. Yamanango, Longjong Sechas or Pianayanga, Lopi Chabu, Bangladesh Winjijo Sheikh Hasinaga, Taujani, Gulatamaga, Turini Lagama, Down Sulai Bari, Runja in Yamanangani Tapi Lara, Kuzu, Chownishini, Bipi, Bangladeshka, Yai Colongun, Betara Pijone, Druha Nian Pianbi, Echena Nilure Sana Shide, Dru Nain Pianayan Lopi Amelu Piobari. မြန်မာအချက်တဲကိုဖြည့်ရှင်းရမှာတိကျခွဲထုတ်လို့မရတဲ့ကိစ္စရတစ်ခုနဲ့အဖြစ်နဲ့တွဲပြီးပါနေတဲ့ရွန်ဂျာပြည်ထနာကိုလည်းနိုင်ငံရေးအဖြေရှာဖို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကတောင်းဆိုလိုက်ပါတယ်ရွန်ဂျာပြည်ထနာကိုဖြည့်ရှင်းတာမြန်မာရေးချက်တဲ့ဖြည့်ရှင်းတဲ့အစိပ်ပိုင်းဖြစ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့တာဖြစ ကပြောကြားခဲ့တာပါကနေဒါလွှတ်တော်မှာတောက်ချန်နေကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတက်ရောက်မင်းကွန်းပြောကြားခဲ့ပြီးတဲ့နောက်မှာကနေဒါကယူကရိန်းအတွက်နောက်ထပ်စီးအကူအညီဖြစ်တဲ့3နှစ်အတွင်းဒေါ်လာတန်650ပေးမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကကြေပြုလိုက်ပါတယ်ဒါပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားပေါ်မှာဒဏ်ခတ်အရေးယူမှုတွေကိုလည်းတိုးမြှင့်ချထားမယ်လို့ပြောပါတယ်။ကနေဒါဝန်ကြီးချုပ်ဟာယူကရိန်းသမ္မတဇယ်လန်စကီနဲ့လွတ်လပ်တဲ့ကုန်သွယ်မှုဆိုင်ရာသဘောတူစာချုပ်ကိုပါချုပ်ဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လွှမ်းမှာတီဗီအဆုတ်နာရောဂါဖြစ်ပွားမှုဟာလာမယ့်9နှစ်အတွင်းလုံးဝခင်းစင်စေမယ့်အစီအစဉ်ရေးဆွဲထားတဲ့ကြေညာချက်ကိုကုလသမဂ္ဂကတောက်ချာနေမှာအတည်ပြုလိုက်ပါတယ်။ညယောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အရှိမအရာရှိတွေဆွေးနွေးပွဲအတွင်းမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရေးဆွဲထားတဲ့အစီအစဉ်ကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်
။ကျေးဇူးပါ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်ပိုင်းရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubey El Tayet တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင်VOA website, YouTube, Facebook, စာမျက်နှာတွေကနေတိုက်ရိုက်နားဆင်ကြည့်ရှုခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ VOA American တန်ကထုတ်လင်းတဲ့စီးရီးပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်။ Good afternoon နဲ့ခင်အစီအစဉ်တွေကိုဒီမှာပဲရနာခွင့်ပြုပါခင်ဗျာ။သောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကငြိမ်းချမ်းအေးပါ။